ပါစီယံပင်လယ်ကွေ့ထဲမှာပြပတ်တက်တွေရှိနေခြင်းဟာဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံခြားတပ်ဖွဲ့တွေဟာကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်အစိုးရပိုင်းရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပြောကြားခဲ့ပါတယ်။ဒါ့အပြင်သူ့အနေနဲ့ဒေသတွေငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုအစည်းအဝေးအတွက်ကုလသမဂ္ဂကိုလည်းသွားရောက်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်ကဆော်ဒီအာရေဗျနိုင်ငံနဲ့ RS ဆော်ဘာမြပြည်တော်စု UAE နိုင်ငံတွေကိုနောက်ထပ်တပ်ဖွဲ့တွေနဲ့လေကြောင်းရန်ကာကွယ်ရေးစစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရမ့်ရဲ့အစီအစဉ်ကိုအောက်လွှတ်တော်သဘာပတိနန်စီပလိုစီကမနေ့ကဝေဖန်ပြစ်တင်လိုက်ပြီးတော့သမ္မတထရမ့်အစိုးရအဖွဲ့ဟာလွတ်တော်မတင်ပဲသူ့ဘာသာသူလှုပ်ဖို့ကြိုးစားနေတဲ့နောက်ဆုံးကြိုးပမ်းမှုဖြစ်တဲ့ဆိုပြီးတော့လည်းပြောပါတယ်ဆော်ဒီနဲ့ UAE နိုင်ငံတွေကိုတပ်ဖွဲ့တွေနဲ့စစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအမေရိကန်စစ်ဌာနချုပ်ဖန်နဂေါ်မှာတောက်ချာနေကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ